ပုဂ္ဂိုလ်သည်ဣဒ္ဓတိဘဝမှာလည်းတင်မောရတိပြောမွေ့ကြရာကြီးတယ်ဣဒ္ဓရေပြောကြရာဆိုတာအဲ့ဒါဘာလဲဆိုတော့ကတ္တပုံညောဣဒ္ဓတိပြောလိုက်ပါပါလေကတ္တပုံညောကောင်းမှုကိုပြုပြီးပြီဆိုရင်ဒါကဒီကလေးကောင်းမှုပြုလို့ပြီးပါပြီဟုတ်လားအဲ့ဒါဆိုရင်ဣဒ္ဓဤဘဝမှာမောရတိပျော်ကြပြီတော့ဘဝမှာပျော်ခြင်းကောင်းဆုံးဆိုတာကောင်းဖို့ပြုတဲ့အနေပဲ Happiest day in my life ဆိုပြီးတော့လူတွေပြောကြအဲ့ဒါသူတို့ဗမေကြီးဗန်နေလဲဆိုမင်းသမီးသားတွေ့တဲ့နေ့မင်္ဂလာဆောင်တဲ့နေ့ကပျော်ကြကောင်းဆုံးနေတယ်ဘုရားဟန်နဲ့တော့မေးကြည့်အောင်ဒီနေ့ကြောကြကောင်းလို့လဲဆိုတော့ဒါဒီမှာပြောဖို့ကတော့တမျိုးပါနော်ဣရမောရတိဘောမလေးကြောကြတယ်ပိဿံမောရတိတော့ဘောရောက်တော့လဲကြောကြတယ်ဘာကြောင့်လဲဆိုတော့ပေါညာမိကတံမင်္ဂလီပေါညာကောင်းမှုသောကတံပြုပြီးသည်အဲ့ဒါကြောင့်ပြောတာပိဿရဲ့ပေါညာမိကတံအဲ့ဒါဆောင်းထားဖို့ပဲငါကောင်းမှုကိုပြုပြီးသည်ဆိုရင်အဲ့ဒါဒီဘဝမှာဘာဖြစ်မဲ့ကြောကြရင်တော့ကောင်းမှုကိုပြုပြီးတဲ့ပုဂ္ဂိုလ်ဒီဒီဘဝကြောရင်ဟိုဘဝကျတော့ကောင်းကျိုးကိုမြင်ရရင်ဟိုဘဝမှာဘာဖြစ်မဲ့ကြောရအဲ့ဒါကြောင့်သစ္စာသုံးလောကနဘဝမှာလည်းပဲဝိပါဒနန္ဒနဝပေနအကျိုးဝိပက္ခောနစ်သက်တဲ့အနေအားဖြင့်ဝိပါဒမောဒနဝပေနဝိပက္ခောမြင်တဲ့ကြောင့်ရှင်တဲ့အနေအားဖြင့်ဒေသတောလောကနဘောဝါလည်းပဲမောရတိမွေလျောနစ်ချင်ပြောလိုက်နိုင်ကြတယ်လို့သတ္တလူနဲ့တော့ပြပြန်ခြင်းလေးအဝါစာကရဏစိတ်တဏိတာအရှင်ဟောကြားတော်မူခဲ့ပါပေသည်ဣရမောရတိဤဘဝမှာလည်းပြောရတယ်ပါကြောင့်လဲဆိုရင်ပௌဉ္ဇမေကတံဒီစလုံးကအလုံးယူသွားဖို့ပါကာမဘောပြုသည်သည်ဆိုရင်ဒီဘဝပြောရပြီတော့နောက်တစ်ချက်ဒီဘဝပြောမှာကပါပံမေအကတံပါပံမေအကတံမေဃာရိပါပံကောင်းမှုကိုအကတံမပြုခဲ့ဘူးပေါ်မိဂာရီဘာဆိုရင်မပြုတ်ခဲ့ဘူးလေမကောင်းမှုဆိုရင်မပြုတ်ခဲ့ဘူးတဲ့အဲ့ဒါလေးပြောချင်တော့ကောင်းတဲ့ချက်ဒီနှစ်ခုရှင်ကြီးကောင်းမှုဆိုရင်ဘာပဲဖြစ်ရမလဲပြုတ်ပြီးပြီပဲဖြစ်ရမကောင်းမှုဆိုရရင်တော့မပြုတ်ဘူးဖြစ်ရအဲ့ဒီနှစ်မျိုးကဘဝကောင်းဆုံးတော့ပြောရှင်ခြင်းတဲ့နော်မြေမောတောင်တမြစီစီနေပုံပြီးတော့ရတာစီတာမှုမကောင်းမှုတွေနဲ့ရတာရင်ဘာမှပြောပြမဟုတ်ကိုယ်တော့ကောင်းမှုလေးကိုဟာလားသဇောတရားမှတခွဲလောက်ဟာလားရေကလေးလားသွန်လေးလားလှူထမ်းလိုက်ရရင်အဲ့ဒီကောင်းမှုလေးပြုပြီးရင်ဒုံနေတာအဲ့ဒါပြောပြကောင်းတဲ့နေပဲကောင်းမှုတော့မပြုလိုက်ရဘူးမကောင်းမှုတွေဒီပြုနေရတယ်ဆိုရင်စိတ်ကြီးစရာအကောင်းဆုံးပြည့်စုံလို့ပြိဿကြီးကတွေ့ရမှာအဲ့ဒါတော့ပௌဉ္ဇမေကတံငါဒီကောင်းမှုကိုပြုပြီးနောက်တစ်ချက်ကတော့ပါပံမေအကတံငါဒီမကောင်းတာဆိုတော့ဘာမှမလုပ်ခဲ့ဘူးတဲ့အဲ့ဒီနှစ်ချက်ကိုမြင်ရင်ဘာကိုမြင်ရတာလဲဆိုတော့အတ္တနောကမ္မဝိပုဒ္ဓေမိမိရဲ့ကမ္မဝိပုဒ္ဓိကိုသိတာရပြောဘာဝိပုဒ္ဓိလဲအဲ့ဒါယဉ်ကြည့်ဆုံးပါလေနော်အတ္တနောကမ္မဝိပုဒ္ဓေမိမိရဲ့ကမ္မဝိပုဒ္ဓိကိုကမ္မရှင်းစင်ကြခြင်းကိုသိတော့ဝါမြင်ရရမယ်ဆိုရင်ဣဒ္ဓဤဘဝမှာမောရတိကြော်ရသည်ပိဿနဘဝကြပြန်တော့လည်းမောရတိဝတ်လျော်နေခြင်းဤကြော်ပိုက်နေကြသည်ဒီလိုဘဂဝါပြရှင်ကိုရောမြတ်သည်ဤမံဓမ္မကတဤဓမ္မကတနဘဝပြောင်းရတဲ့ဤဓမ္မကတဒေသနာတော်ဇေတဝံဤဇေတဝံရွှေကြောင်းလိုက်တော်မှာ
ဝိရဒံသောနိနိရုကာလကဓမ္မိကံနမဥပါဒကံပฏิပဒံဓမ္မကိုကောင်းစွာစောင့်ရှောက်ခဲ့တဲ့ဓမ္မိကဆိုတဲ့ဥပါဒကံကိုအာရမကြောင်းပြု၍ရေသေတိကရုဏာရှိတမေတ္တာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအေးပျော်ဆုံးနေ့ဆိုတာပြိတ္တရှင်ရပြီတော့
သမပါဗျာ
ပုံဉ္ဇမေကတံဖြစ်ရမယ်ပါပံမေအကတံဖြစ်ရအဲ့ဒီနှစ်ချက်သုံးပြီဆိုရင်ဒုနည်းဒီ happiest day in my life ဟုတ်လားငါဤဘဝမှာပျော်ဆုံးနေ့ဆိုတာကပါတယ်ပုံဉ္ဇမေကတံ I have done the merit part နော်မကောင်းဘူး the merit ဆိုလို့ရှိရင် I never did ဟုတ်လားမကောင်းမှုဆိုတာတဲတော့မှမလုပ်ခင်ကောင်းမှုဆိုလို့ရှိရင်တော့လုပ်ပြီးအဲ့ဒီနှစ်ချက်ကိုပရိသတ်ကြီးကျင့်သုံးနိုင်ရဲ့အဲ့ဒါကိုကျန်ပြီးဆန်းစစ်လို့တွေးကြရင်ဒုနိဟာဗာလိပြမှာအပြောဆုံးနေတဲ့ကဲငါဥရာလေးဒီနေ့တရားဆရာဘုရားတော်နာမည်ကတော့ဒါအပြောဆုံးနေဆိုတဲ့တရားပဲဟုတ်လားအဲ့ဒါလို့ဒီနေ့သွန်ကြအပြသေးဝင်နိုင်ရဲ့တော့ဣဒံမေပောင်းဉ္ဇံ
ဣဒံမေပောင်းဉ္ဇံ
ဘောဓိညာနတ္တ
ဘောဓိညာနတ္တ
သစ္စယော
သစ္စယော
ဟောတု
ဘောဓိသေ
တယာ
သစ္စယော
ယာတိတော်တို့ဤ
ယာတိတော်တို့
ဓမ္မဒါနာ
ဓမ္မဒါနာ
ဓမ္မပူဇာ
ဓမ္မပူဇာ
ဓမ္မတဝနာ
ဓမ္မတဝနာ
ဓမ္မသေတနာ
ဓမ္မသေတနာ
ဤကောင်းမှုသည
်ဤကောင်းမှုသည်
ဘောဓိဉာဏ်ဤ
ဘောဓိဉာဏ်ဤ
သထာအပ္ပံ
သထာအပ္ပံ
ဖြစ်ပါစေတည်
းဖြစ်ပါစေတည်
းဤကောင်းမှု
ဤကောင်းမှု
ကုသိုလ်ဘောဂော
ကုသိုလ်ဘောဂော
သုံးသက်တဘုံ
သုံးသက်တဘုံ
ရှင်လီကောင်းသော
ရှင်လီကောင်းသော
မတ်လူမြတ်မာ
မတ်လူမြတ်မာ
သတ္တဝါပေါင်းတို့အား
သတ္တဝါပေါင်းတို့အား
အမိအမြအ
မိအမြ
ဝိနာပါတော်ဤ
ဝိနာပါတော်
ဘုသောမြတ်စွာ
ဘုသောမြတ်စွာ
သတ္တဝါတို့သည
်သတ္တဝါတို့သည
်ဤကောင်းမှုဘောကော
ဤကောင်းမှုဘောကော
အမြတ်ရရေ
အမြတ်ရရေ
ဝန္တာကြသည
်ဝန္တာကြသည
်ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ပါစေသော
ဖြစ်ပါစေသော
ကတိကဆရာတော်ကြီးများဟောကြားတော်မူအပ်သောတရားတော်များကိုစီဒီလေးစာတပ်ပြားများဖြင့်ဝယ်ယူပူဇော်လိုပါဖြင့်အမှတ်163ဘိုးစွန်ဖက်လန်းစူပါဟိုက်ဒေသံတွင်ရရှိနိုင်ပါကြောင်းဖုန်း3125264
Thank you.
ဒီနေ့မှာညာတဲ့ရုပ်ပြင်းမွန်ဝေလူဝန်တွင်ရှင်းပါသည်ပထမသံဃပဏိပါဒဝေမြတ်စွာဘုရားရှင်သည်ပါတိမောက္ခဩဝါဒကိုမိမ့်မြတ်တော်မူခဲ့ခြင်းဖြစ်ပါသည်ဘုရားဣသမင်းတည်ထားသောတက္ကရနှင့်68ရဲ့ကဆုံးလာပြီမှာမင်းတိတ်တကိုဖွားမြင်တော်မူခဲ့ပါသည်တက္ကရ103ရဲ့ကဆုံးလာပြီနေ့မှာမင်းတိတ်တသည်သံဃသမုဒ္ဒရှင်စေဘုရားဖြစ်သို့ရောက်တော်မူခဲ့ပါသည်ဘုရားဖြစ်ပြီးနောက်နှစ်လပြည့်မြောက်ပြီဝါဆိုလက်ပြီးနေ့မှာမြတ်ဗုဒ္ဓသည်တရားဥဓမ္မဆက်ကိုစတင်ဟောမြတ်တော်မူခဲ့ပါတယ်မြတ်ဗုဒ္ဓသည်ဓမ္မဆက်ကိုစတင်လှည့်ပြီးထိုနှစ်ဝါတွင်မှာပင်ယဟန္တာပေါင်း60ရုပ်ကိုရရှိတော်မူခဲ့ပါတယ်ဘုရားဖြစ်သည့်ထိုနှစ်ဝယ်ယဟန္တာ60ရုပ်နှင့်မိဂရာဝုံမှာဝါဆိုတော်မူပါတယ်ဝါလကင်းတို့တရင်ကျုပ်သည့်အခါယဟန္တာအပ60ရုပ်ကိုသာသနာပြုခီးထွက်ကြဖို့တပတ်တခကြီးကြွကြဖို့တရားဒေသနာဟောကြတော်မူကြဖို့မိမ့်မြတ်တော်မူခဲ့ပါတယ်။မြတ်စွာဘုရားရှင်ကိုရောမြတ်ကိုရောတိုင်းလဲမိမိတစ်ပိတ်သင်္ကန်းကိုမိမိကိုရောတိုင်းထမ်းပြီးတပတ်ကြီးကြွညံတော်မူခဲ့ရာသံမုံလဆန်းမှာကပ္ပတိကတော်အုပ်ရောက်တော်မူခဲ့ပါတယ်။ကပ္ပတိကတော်အုပ်မှာဗဒဝိကိနောင်ကြီး၃ခုတုနှင့်တွေ့ဆုံး၍ဘုရားဓမ္မဟောတော်ပြသဆုံးမတော်မူရာမင်းသားသုံးကြီးတို့ယဟန်ပြုကြပါလေဆက်လက်ဒီခရီးထွက်တော်မူခဲ့ရာပြာသူလန်းဆန်းမှာဥရဝေလာတော်အုပ်တို့ရောက်ပါလေဥရဝေလာတော်အုပ်နေရင်သာမြေကမ်းမှာရှိကြတဲ့ကတ္တဗအင်းအောင်၃ယောက်ခေါင်းဆောင်တဲ့ရသေးပေါင်း1000တို့ကိုအာဒိတပြိယယသုတ်တန်ဖြင့်ဆုံးမတော်မူရာရသေး1000အာလုံးတို့ယဟန်တာဖြစ်၍ယဟန်ပြုခဲ့ကြပါလေအာလုံးအေဟိဘိကုယဟန်ကြီးဖြစ်ခဲ့ပါလေသောကတပညီနောင်၃ယောက်ခေါင်းဆောင်တဲ့အိဟိဘိက္ခုယဟန္တာပေါင်း1000ချမ်းရည်မြတ်စွာဘုရားဖြီးဆက်တော်မူခဲ့ရာပြာသူလက်ရှိနေ့မှာရာဇဂိုရွှေမြို့တော်သို့ရောက်ပါတယ်ရာဇဂိုမြို့အနီးထန်းတော်ဥယျာဉ်မှာမကရတန်းရဲ့ပြည်ရှင်ဘုရင်ပင်ကြီးပါကမင်းနဲ့ပရိသတ်ပေါင်း3000လောက်ကတူဆိုတော်မူ၏မြတ်စွာဘုရားရှင်ကိုယ်မြတ်ဓမ္မတရားဒေသနာကြားကြရာပရိသတ်ပေါင်း3000လို့သောတာပတိမေဖို့တို့ရောက်တော်မူခဲ့ကြတယ်။ဗိမိသာရဗိမိန်တရားကြီးလည်းပဲသူမြတ်စွာဘုရားနဲ့ပထမအကျဉ်းတွေ့ရတဲ့အချိန်မှာပဲသောတာပတိမေဖို့တို့ဆက်ရောက်ခဲ့ပြီးဖြစ်ပါတယ်။ဗိမိသာရဗိမိန်တရားကမြတ်စွာဘုရားရှင်ကိုရောမြတ်ကိုသူ့ရဲ့ဝိလုဝဥယင်ကိုပင်ပြီးတော့ဝိလုဝဥယင်ကြီးကိုတောင်းအရန်ဖြစ်ချူရန်ခဲ့လားမြတ်စွာဘုရားရှင်ကိုရောမြတ်ကဝိလုဝဥယင်ကိုလက်ခံတော်မူခဲ့ပါလေ။သာသနာတော်သမိုင်းမှာဥယင်အရာလှူဒန်းခြင်းဟာရာဇဝတ်ပြည့်စုံပြင်ပင်ိပါရမင်းရဲ့ဝိလုဝဥယင်ဟာအစဆုံးပဲဖြစ်ခဲ့ပါလေ။မာသက်ကရေတရားသုံးခုနှင့်ဇာတော်လက်ပြီးနှင့်မှာဘုရားဖြစ်ပြီးနောက်ရှစ်လအကြာမှစ၍ရာဇဝတ်မြို့ဝိလုဝအကြောင်းတိုင်းမှာယဟန္တာပေါင်း1000တို့နှင့်အတူတကွသတင်းသောနေထိုင်တော်မူခဲ့ပြီးဖြစ်ပါလေ။ရာဇဝတ်မြို့တော်သည်သောတောင်တွေထူထပ်လာပြီယသိယဟန်ယောဂီပြပိုက်တို့အလွန်ပျော်မွေ့ရာရှေးမျိုးတော်ဟောင်းကြီးတခုဖြစ်ပါတယ်ဘုရားတော်လာဟလဖြစ်ပေါ်ခဲ့ရာလွန်ခဲ့သောနှစ်ပေါင်း1000လောက်ကတည်းကလူတို့ဤကိုးကွယ်ခံယဟန်အမိခံယသိယောဂီပြပိုက်ပေါင်းမြောင်းများစွာတို့ပေါ်ပေါက်နေခဲ့ပြီးဖြစ်ပါတယ်တန်ရဗလာသုတ်တော်မှာဒိဋ္ဌိသာရဤသားတော်ဇာတပတိတိတ်တိဆရာကြီးပေါင်း6ယောက်တို့တံတော်ရောက်ခဲ့ကြောင်းယဟန်ဘဝရရှိသည့်အစုကျေစုများကိုမင်းမြန်ခဲ့ကြောင်းမိရာတခြားဖြေရာတခြားဖြစ်ကြတဲ့အတွေ့သူတိုင်းပြည်တွင်ကမဟာသမဏဇမဏရေကိုမချိမနဖြစ်ခဲ့ကြောင်းသို့တော်သူ့စိတ်ကိုဖြေ၍ထိုကဲ့သို့သောယသိယဟန်တို့ကိုချမ်းသာစွာနေစေခဲ့ကြောင်းခွလွသိခံခဲ့ကြောင်းစသည်ဖြင့်ဖော်ပြထားပါသည်ဒါကြောင့်တိတိခိုင်းဆရာအလုံးတို့အများဆုံးစုဝေးရနေရာဒေသဟာရာဇဂိုမြို့တော်ဖြစ်ခဲ့ပါတယ်။ဆန့်ကျင်တဲ့အယူရှိသူတို့ဤဒေသမှာညီညွတ်သည့်အင်အားကိုပေါ်ပြသည့်ပရမဂျိန်သမက်ကသံဃမဏိပါဒအစည်းအဝေးကြီးကိုကျင်းပခဲ့ပြီးမှအလွန်အလွန်လျင်အားရကြည်လူပွေရာကောင်းလှပါတယ်။မြတ်ဗုဒ္ဓဤအကမဟာသာဝကညီညာဖြစ်တော်မူကြတဲ့အရှင်သာရိပုတ္တရာအရှင်မောကလံအရှင်မဟာတပ်တော်မတိမဲကြီးများသည်လေရာဇဂိုအနိနာလန္ဒမြို့နယ်သားများဖြစ်တော်မူကြပါသည်။ဝါတ္တိံဒီကောင်မှသာသနာပြုခရီးကြွချီတော်မူခဲ့သည့်ယဟန္တာ60ရုပ်အနက် သင်္ဆာဝေဂီတွင်အငယ်ဆုံးဖြစ်သည့်အရှင်အတ္တသိယဟန္တာတပါးသည်ရာဇဂုပြီမှစောစီးစွာကရောက်နေနှင့်ပြီးဖြစ်ပါသည်တိတိဆရာ6ရောက်တို့တွင်အမရာဝိခေပဝါဒဖြင့်သင်္ဆာကြောကြတဲ့သင်္ဆရာဗီလန္ဒပုဒ္ဒအမည်ရှိတဲ့တိတိဆရာတယောက်လဲတတိပြပိုင်ပေါင်း250တို့နှင့်အတူရာဇဂုမှစခန်းချနေနေစေဖြစ်ပါသည်ဧကမဟာသာဝကအလောင်းလျာများဖြစ်ကြတဲ့ဥပတိတ္တနဲ့ကောလိတပါရိပုတ္တရာနဲ့မောကလနှစ်ယောက်တို့သည်တောင်ထိပ်ပွဲကြည့်ရှုပျော်ရွှင်ရာမှတန်ဝေကဝင်းသာတောထွက်ခဲ့ကြရာသိင်းစီဆရာကြီးကလမ်းမှရောက်ကြပြီးတတိခံ၍ပြပိုက်လုံနေခဲ့ကြပါတယ်ဥပတိတ္တပြပိုက်သည်ရာဇဂိုတွင်ဆန်းဖန်ခံဝင်ရာသာသနာ့ပြုဓမ္မဒုဒအရှင်အတ္တစီကိုဖန်ခံလမ်းမှာပဲတွေ့ခဲ့ပါတယ်ဥပတိတ္တပြပိုက်သည်အတ္တစီအရှင်မြတ်ကိုမြင်သာမျှမှာပင်တမနစင်စစ်တကယ်ဖြစ်ကြောင်းကောင်းစွာသိဖြင့်တရားတောင်းပန်တော်မူရာအရှင်အတ္တစီကဒီဓမ္မရှိတုပ္ပဘဝတေတံဟေတုံတတ္ထကတောအာဟဒေသင်္ဆာယောနိရောဓောဒီအေဝဝါဒီမဟာသမဏောနိုင်ရှင်ခန္ဓာ၅ပါးဒုက္ခသစ္စာတရားတို့ဟာသမုဒိယသစ္စာတဏ္ဏလောဘဆိုရင်အမွန်စအခြေခံကြောင်းရင်းရှိကြကုန်သောကန္နာ၅ပါးဒုက္ခသစ္စာတရားတို့ကို၎င်းဒုက္ခနာ၅ပါးဒုက္ခသစ္စာတရားတို့၏အခြေခံအကြောင်းရင်းသမှုရိယသစ္စာတဏ္ဏလောဘကို၎င်းထိုဒုက္ခဖြင့်သမှုရိယဝိသ္စာ၅ပါးတို့၏ချုပ်ရာနိရောဓသစ္စာနှင့်ဒုံကျိရာချုပ်ငိမ့်ဆောင်အကျင့်ကောင်းဖြစ်တဲ့မေကသစ္စာဤတပါတို့ကိုလီငါတို့ဤဆရာမြတ်ဗုဒ္ဓကခွဲခြံစိတ်ချဟောကြားတော်မူခဲ့ပါတယ်နာရောဤဆရာမြတ်ဗုဒ္ဓသည်သစ္စာလေးပါးကိုဝေပန်ဟောကြားတော်မူတတ်သည်သစ္စာဝါဒီဝိသ္စာဝါဒီဖြစ်တော်မူတယ်လို့ဟောတော်မူခဲ့ရာပါရိပုတ္တရာအလောင်းတရားဥပတိတ္တပြပိုက်သည့်တရားဒေသနာတဝက်မြနာကြာရစေမှာပင်ထိုတရားဒေသနာအကျဉ်းချုပ်ကိုနီးပေါင်းများစွာဖြင့်ထည့်ထွင်းသိမြင်တော်မူကသောတာပတ္တိမေဖို့သို့ဆက်ရောက်တော်မူခဲ့ပါသည်ကံတော်တရားဒေသနာတဝက်ကိုသောတာပန်ဖြစ်ပြီးမှဆက်လက်ရည်ဆုံးအောင်နာကြားခဲ့ပါလေ။ဥပတိတ္တသည်မိမိနာယူခဲ့ရသောသစ္စာလေးပါးတရားကိုပြပိုက်သူအယံသို့ပြန်ရောက်သည့်အခါသူ၏ငယ်ငယ်ချင်းကောလိတပြပိုက်အားပြန်လီဟောကြားတော်မူရာကောလိတပြပိုက်လည်းသောတာပန်ဖြစ်ခဲ့ပါလေ။သောတာပန်အရိယာဖြစ်ပြီးသောဥပတိတ္တနှင့်ကောလိတမာရိပုတ်နှင့်မောက္ကလံတို့သည်သိစီဆရာဤတည်းပြပိုက်ပေါင်း150တို့အားကလေးဟောကြားတော်မူကြသည်များအာလုံးသောပြပိုက်တွေကမြတ်ဗုဒ္ဓ၏သစ္စာဝိပစ္စဝါဒကိုသိနတ်စွာလက်ခံကြပါရဲ့ထို့ကြောင့်သူတို့အာလုံးဝေလုံးဝမှာရှိနေကြသောမြတ်ဗုဒ္ဓတန်တတိခံသွားကြဖို့သဘောတူဆုံးဖြတ်ခဲ့ကြပါရဲ့ဒီနေရာမှာတတိအာလုံးတို့ကသူတို့ဤဆရာကြီးသင်္ဆေယဗေလတ္တဗုဒ္ဓကိုလီခေါ်သွားလူကြတဲ့မြတ်စွာဘုရားထံလိုက်ပါဖို့ဝါရောက်ပြီးတောဆိုကြတယ်သောသောသိသိဆရာကြီးကလောကမှာဆရာကြီးကဆိုလုတ်ပြီးကမှသူတော်ဘာတို့ဤတိမခံနိုင်တော့ဘူးအမှန်တရားကြိုက်တဲ့သူတော်ကောင်းတွေခေါ်တော့မှဗုဒ္ဓထံသွားကြလေအမှားကြိုက်တဲ့လူမိုက်တွေကဆူလာကြပါပါလောကမှာသူတော်ကောင်းတွေကနေပါတယ်လူမိုက်တွေကများတယ်မင်းတို့ဘုရား50သွားရင်တခြားလူမိုက်ပေါင်း1500ငါးစီလာပါပါဟုညင်းပယ်၍သာကြံနေခဲ့ပါလေမဟာတက္ကရိတရားသုံးခုနှင့်တဘောရလာဆံတရနေ့ညနေခင်းမှာဥပတိတ္တကောလိတဥဆောင်တဲ့ပြပိုက်ပေါင်း150တို့ရာဇဂုမျိုးဝေလူဝန်ကျောင်းတိုက်မှာသင်္လုံတော်မူနေသောမြတ်စွာဘုရားတန်းတို့ရောက်ရှိသတိခံကြပါရဲ့ရောက်ရှိလာကြတဲ့အသည့်ပြပိုက်တို့အားမြတ်စွာဘုရားကိုရောမြတ်သည်ဇီဝဥစ္စာ၏နှစ်ပါရတိဒါနအသက်ရှိသောဘဝ၏နှစ်ပါရတိသီလခန္ဓာကိုယ်၏နှစ်ပါရတိဘာဝနာဟုဆိုအပ်တဲ့နှစ်သုံးပါးတရားကိုဟောကြားတော်မူခဲ့ပါတယ်။တရားဤကုန်ဆုံးမှာပြပိုက်ပေါင်း150တို့ယဟန္တာဖြစ်ကြပါလေ။မြတ်ဗုဒ္ဓထံယဟန်ဘဝတောင်းခံကြတယ်။အားလုံးကိုမြတ်ဗုဒ္ဓကအိဗိခုနည်းတရားပြုပေးတော်မူခဲ့ပါတယ်။ဒီလိုလေအာရိပုတ္တရာမောက္ကလနည်းတော်ကတိပြပိုက်ပေါင်း150တို့သည်နေယာဤကမြတ်ဗုဒ္ဓသာသနာဖန်ယဟန်ဘဝကိုလှလာကြီးရခဲ့ကြပြီးဖြစ်ပါတယ်။အာရိပုတ္တရာနှင့်မောကလံတို့မှယဟန်ဖြစ်ခဲ့ကြတော်လေယဟန္တာကမဖြစ်နိုင်ခဲ့သေးပါ။ဧကသာဝကရာထူးနှင့်ပါရမီကကြီးကျယ်လှသောကြောင့်အရှင်မောကလံက9ရက်အရှင်သာရိပုတ္တရာက15ရက်ဆက်လက်၍အပြင်းထန်အာထုတ်တော်မူခဲ့ကြရပါတယ်။ ရှင်မောဂလန်သည်တလဝါလဟုတ်တယောအနိတောဥတ်တစ်ခုမှာမြတ်စွာဘုရားရှင်ဟောကြားတော်မူသောပစလာယမာနတုတ်တံကိုနာကြားရင်တဘူရလဆန်း9ရက်နေ့ပါယဟန္တာဖြစ်တော်မူခဲ့ပါတယ်အရှင်သာရိပုတ္တရာသည်ကေစကုတောင်ကြီးကဒုက္ခရခတလိုင်ကူနဲ့မြတ်စွာဘုရားဟောသောဝေဒနာပရိက္ခဟဒီဃနကသုတ်တံကိုနာကြားကတဘူရလာသည်နေ့မှာယဟန္တာဖြစ်တော်မူခဲ့ပါတယ်အင်္ဂါ၄ပါးနဲ့ပြည့်စုံသောပထမသံဃသန္နိပါဒသံဃအစည်းဝေးသည်မဟာသက်ကိတရား3ခုနှင့်တဘောရလာသည့်နေ့မြတ်စွာဘုရားရှင်တော်တော်များဘုရားဖြစ်တော်မူပြီးသည်နောက်ကိုးလာကြသည့်တဘောရလာသည့်နေ့မှာတစ်ချိန်နှင့်မြူတိန်အသူရိန်ဤကိုအနိတိ5မျိုးကင်းစင်ပန်းရှင်းကြည်လင်သည့်လာသည့်ညဖြစ်ခြင်းနှင့်ကိလေသာအနိအကျေလုံးဝကင်းစင်သည့်ယဟန္တာကြည်ပေါင်း1150တို့အလိုလျောက်ဝေလူဝန်မှစီဝေမိကြခြင်းပေါ့ကတ္တဗညီနောင်3ယောက်ဤတပြည်ပေါင်း1000နှစ်တက်ကတာဝကကြီး2ပါးဤတပြည်ပေါင်း150တို့အလုံးအေဟိဘိက္ခုယဟန္တာကြီးအေဟိဘိက္ခုယဟန်ကြီးဖြစ်တော်မူကြခြင်းလေးထိုအေဟိဘိက္ခုယဟန်အလုံးပင်အပင်ရှင်6ပါးရတော်မူကြသည့်ဆလသိညယဟန္တာကြီးများကြီးဖြစ်တော်မူကြခြင်းဤအင်္ဂါ4ပါးနှင့်ပြည်စုံသောယဟန္တာပေါင်း1150တို့တက်ရောက်တော်မူကြတဲ့ပထမသင်္ဃသန္နိပါဒပထမဆုံးသောသင်္ဃအစည်းအဝေးကြီးကိုတံဃာလုံးကာခိုးမြို့တော်ရာဇကျိုးရဲ့ဝေလူဝန်ကျောင်းတိုက်ကြီးမှာကျင်းပခဲ့ပါတယ်။ဒီသင်္ဃအစည်းအဝေးကြီးမှာမြတ်စွာဘုရားရှင်ဘုရောမြတ်ကရှင်သာရိပုတ္တရာမထေရအားပထမဧကသာဝကရာဟုကိုအနှင်းချင်းတော်မူခဲ့ပါတယ်။အရှင်မောကလံမထေရကိုတော့ဒုတိယဧကသာဝကရာဟုပေးအပ်ချင်းတော်မူခဲ့ပါတယ်။ဧကသာဝကကြီးနှစ်ပါးရွေချေ၍ရာထူးများအနှင်းတော်မူပြီးထိုတန်ကအစည်းအဝေးကြီးမှာပင်ဘုရားအစူးစူးတို့ချီးမြှောက်တော်မူမြဲဖြစ်သည့်ဩဝါဒပါတိမောက်ဒေသနာတော်ကိုချီးမြှောက်ဒေသနာဟောကြားတော်မူခဲ့ပါလေ။ယေသောတရားရှင်သည်ဘုရားဖြစ်ပြီးနောက်ကိုလတင်းတင်းပြီးမြှောက်ခဲ့ပါသည်။ပရမရှင်တန်ကအစည်းအဝေးကြီးကိုရာဇရုပ်ပြီးမွေလို့ဝမ်းမကျင်းပနေခဲ့ပါလေ။ဝေပုံလတောင်ဝေပါရတောင်ပန္တဝတောင်ဣတိကိလိတောင်ဒေသကုတ်တောင်ဟူသောတောင်ကြီးငါးလုံးတို့၏အလယ်မြို့တော်ရာဇကျိုးမှာမကရပြည့်ရှင်ပင်ပြီးဒိဋ္ဌိသာရမင်းသည်ပောတာပါအရိယာဖြစ်ခဲ့ပါလေဝေလို့ဟူသောမင်းဥယင်သည်လီသာသနာဥယင်ဖြစ်ခဲ့ပါလေမိမိသည်သူ၏ဥယင်ကြောင့်ဝေပထမသံဃအစီဝေးကြီးပြင်ပနေသည်ကိုကြည်နုဝမ်းသာဖြစ်နေပါလေကိလေသာကင်းတန်ရှင်းတဲ့သံဃာအစည်းအဝေးကြီးဖြင့်ဝိလုဝန်သည်ကျက်တည်ရှိလာပါလေ။သာသနာဝင်မှာမှတ်တမ်းကြီးတစ်ခုစိုက်ထူခဲ့ပါသည်။ဧကသာဝကရွေးချယ်ပွဲကြီးကလည်းဝိလုဝန်ကိုဂုံကျက်တည်တက်စီခဲ့ပါသည်။ဝါတော်ကြီးဤစိန်စိန်ဆိုးဆိုးဂျိုးဂျိုးမှောင်မှောင်အကြောင်းများဤအတွင်းမှာယဟန္တာရှင်များပေါင်း1150တူဤသင်္ကန်းတော်တို့မှထွက်လာသောဝါဝင်းသည့်ရှင်းရောင်ကြီးတို့ကလည်းသွန်မိုးလျက်ရှိပါလေ။အောင်တန်းကြီးများနှင့်တစ်တော်ကြီးများ၏ကိုတော်လိုလိုမျိုးပေါင်းနေသည့်တဘာဝအကြောင်းများပေါ်မှာမြူလီမဆိုင်မိကိုလည်းမဝိုင်းစီးနှင်းလည်းမပိုင်းသည့်အတွက်အသူရိန်နှင့်မိုးတိမ်တို့ကင်းစင်သည့်ပုံနမီလဆန်းကဆော့ဖြန့်လိုက်သည့်ရောင်ကြီးတို့ဟာငွေများဘော်ကြီးများသုံးချမ်းထားတဲ့ကဲ့သို့ဖွေးဖွေးဖြူလျက်ရှိပါသည်ခိမွန်တာမဒီလာတဲ့ဤတမန်များရှိလာသည်ထောင်းနှောင်းဤမြောက်လေးပြည်သည်ဝီလုံးဝမင်္ဂအစီဝီကြီးကိုဥခိုက်ခါရာဇကျိုးတောင်တန်းကြီးများစီးသို့နှုတ်ဆက်ကပြေးသွားဝင်ရောက်ပါလေဒီလေနေတော့ကောင်းရင်ပြာကြီးရဲ့မှာမိဂတိနှကနှင့်ရှင်းသောနှကအပေါင်းစေတရာပေါင်းတို့ကအယောင်တစ်ပိတ်ပိတ်ဖြင့်မြတ်ဗုဒ္ဓအပူဇော်နေကြပါလေဝီလုံးဝရှိကြီးငှက်တို့ဤသိစိတ်ရိုသေစွာနားဆက်နေကြသည်မာလီအံဩစရာကြီးတစ်ခုပါအစင်တွန်ကျူးလေးစီသောရှင်းနဲ့ကြီးတို့ကလည်းရင်သက်စွာမြတ်ဗုဒ္ဓ၏ဩဝါဒကိုနားဆင်နေကြပါれ1250သောယဟန္တာရှင်မြတ်ကြီးများသည်မြတ်ဗုဒ္ဓစီသို့ဥညွေ၍နားဆိုင်တော်မူနေကြပါれမြတ်ဗုဒ္ဓ၏ကိုယ်တော်မှထုတ်ပယ်သောယောင်ကြီးတော်တို့သည်တောတောင်ကြီးမြေနီလနက္ခတရားတို့ကိုလွှမ်းမိုး၍လူလုံးမြူးကုန်၍တက်လာကြပါれဆောင်မျိုးသောကြောင့်ဒီတော်များသည်စက်ကြဝလာအနှံ့ ပြန့်ပွားပြေးသွားလေသည်တကယ်သို့မြတ်ဗုဒ္ဓဟောမြတ်တော်မူသည့်ဩဝါဒပါဠိမောက်ဒေသနာတော်သည်အင်္ဂါ၈ပါးနှင့်ပြည့်စုံသောအသံတော်ဖြင့်အကနိဋ္ဌဓမ္မကြီးတိုင်အောင်ဖလျံ၍ဉာဏ်၍တက်ခဲ့ပါသည်ခန္တီပရမန္တဘောတိဒိဋ္ဌာနိဗ္ဗာနံပရမံဝဒန္တိဗုဒ္ဓနဟိပပစီတောပရူပဂာတိနသမနောဟောတိပရံဝိဟိထယံတောတိဒိဋ္ဌာတိဒိဋ္ဌာဟုဆိုသောခန္တီသူရဘာတို့ပြမသောကသွဆွဲခြင်းနှင့်အချံအပူစသည်ကိုမျက်နှာမနှွမ်းမညိုပန်းအောင်ခံနိုင်စွမ်းရှိခြင်းသည်ပရမံမောမြတ်စွာသောတဘောသူတော်ကောင်းတို့၏အကျင့်ပါပေသည်နိဗ္ဗာန်တဏ္ဏမှာလွတ်မြောက်ရနိဗ္ဗာန်တရားကိုပရမံအမျက်ဆုံးဟူ၍ဗုဒ္ဓဘုရားသူသူတို့သည်ဝတ္တန်တိဟောတော်မူကြကုန်ဘုရပါကတိတဘောသူတတ္တဝါကိုတပ်ချက်လေးရှိသူသည်ဘာဝစီတော်ယဟန်သူမြတ်တိနာဟောတိမဖြစ်နိုင်လေပရံသူရဘာကိုဝိဟိတယံတောညင်းစေနှိမ့်ဆက်တော်သူသည်သမဏေ ာကိဋ္ဌကသိမ့်လုံးငိမ့်ဤစေတယဟညတိနာဟောတိမဖြစ်နိုင်ပါ၏အနုပါဝါတော်အနုပဂါတော်ပါတိမောက္ခေသသံဝရောမတ္တိညုတ္တသဗ္ဗတသမိပန်ထင်းသဗေယနာတနံအတိစိတ်တိသအာယောဂောဧတံဗုဒ္ဓနာပါဒနံအနုပါဝါတော်သူတော်တို့ကိုမဆွဆွဲရခြင်း၎င်းအနုဘဂတောသူတော်ဘာတို့ကိုမညင်းစေမနှိမ့်စေရခြင်း၎င်းပါတိမောက္ခေပါတိမောက္ကသံဝရတိလနှင့်ဣန္ဒိယသံဝရတိလတိနပါနေသံဝရောဇာထိမ့်သိမ့်ဆောင်ဆောင်ရခြင်း၎င်းဘဒ္ဒတမိသံခေဝေပောဇိနေမတ္တိယုတာခံယူမှုသုံးသောမှုဣန္ဒခုနအတိုင်းစီကိုသိရခြင်း၎င်းပါတိသဗေနာတမန်လူနှင့်ဝေးကွာစွာဖြားကြရာဆင်းရဲရာကြောင်းနဲ့တိမ်အောင်မွေ့လျောရခြင်း၎င်းအတိစိတ်တည်းပါမန်စိတ်တည်းလုံးစေသောပမာတိစိတ်နှင့်အာရောကောမြေကျုပ်ကုန်အထုရခြင်း၎င်းဧတံငယ်ချင်းတရား၆ပါးသည်ဗုဒ္ဓံစုစုထထောင်းမြတ်ဘုရားတို့၏ပါဒနာလိုရင်းနှုံးပြထုံးရခြင်းပုံရပါစေဆုံးမတော်မူကြပါပေသတည်းပါပါပါပါပါအကရဏံကုသလတာဥပသမရာသစိတပရိယောတပနံဧတံဗုဒ္ဓနာသာသနံဘာဘာဘာဘာသာတိရှိညာခသိမ့်တော်မကောင်းမှုများသောအာကရဏံမပြုမလို့ရခြင်း၎င်းကုသလသာပြေကင်းညာကောင်းမှုများကိုဥပသမနာပြေဆုံးအောင်ဆူဆောင်းရခြင်း၎င်းသစိတပိယောတပနမိမိစိတ်ကိုအငြိပြေပုတ်တင်ပန်းခြင်းအောင်ပြုပြင်ရခြင်း၎င်းဣဒံမကောင်းမှုကင်းကောင်းမှုတွင်ရယ်စေရင်စင်ရုပ်ဤသုံးမျိုးသည်ဗုဒ္ဓံဘယအဆူဆူတို့ဤအာဒနဆုံးအမဩဝါဒပါပေသည်ဤဩဝါဒပါတိမောသုံးဂါထာကိုတက်တော်ရှိမြတ်စွာဘုရားရှင်ကိုရောမြတ်တို့သည်အသက်ထဲဆုံးသံဃာအားပြတ်ဆုံးမတော်မူကြပါ၏တက်တော်သူမြတ်စွာဘုရားများမှပထမဗောဓိဟူသောဝါရော20အတွင်းမှသာဟောပြောပြတ်ဆုံးမတော်မူကြပါ၏ဒီပါတိမြတ်စွာဘုရားရှင်ကိုရောမြတ်သည်ဤဩဝါဒပါတိမောက္ခခုနှစ်တကြိမ်တော်သူမြတ်စွာဘုရားများမှပထမဘောရိဟူသောဝါရော20အတွင်းမှသာဟောပြောပြသဆုံးမတော်မူကြပါれဒီပါတိမြတ်စွာဘုရားရှင်ကိုယ်တော်မြတ်သည်ဤဩဝါဒပါတိမောက္ခခုနှစ်တကြိမ်သိခီဝိသုမြတ်စွာဘုရားရှင်ကိုယ်တော်မြတ်တို့သည်၆နှစ်တကြိမ်သဗ္ဗုဒ္ဓမြတ်စွာဘုရားနှင့်ကောနာဂုံမြတ်စွာဘုရားရှင်ကိုရောမြတ်တို့သည်တစ်နှစ်တစ်ကြိမ်ဩဝါဒပါတိမောက္ခသံဃာအားဩဝါဒပေး၍ဆုံးမတော်မူပါれ။ကတ္တဗမြတ်စွာဘုရားရှင်ကိုရောမြတ်သည်၆နှစ်တစ်ကြိမ်ဤဩဝါဒပါတိမောက္ခကိုဟောပြောပြသဆုံးမတော်မူပါれ။ကောရမမြတ်စွာဘုရားကဲ့သို့တက်တော်တူသည့်မြတ်စွာဘုရားတို့သည်၅ရက်တစ်ကြိမ်လာကြည့်လာကြွယ်နေတိုင်းပထမဘောရီဟူသည့်ဝါရော20အတွင်းမှာဒီဩဝါဒပါတိမောက္ခေသံဃာတော်များအားဆုံးမတော်မူပါလေ။ငါတို့ဤဆရာဂေါရမမြတ်စွာဘုရားရှင်ကိုယ်တော်မြတ်သည်ဝါရော20ဆိုသည့်ပထမဘောဒီအတွင်း၌သာဩဝါဒပါတိမောက္ခေယဟန်တို့အားဩဝါဒပေးဆုံးမတော်မူပါလေ။ဝါရော20နောက်ပိုင်းဒုတိယဘောဒီသို့ရောက်သောအခါ မိမိသည်မိသိပါတိမောက်ကိုမျှမပြတော့တဲ့တတိယဟန်တို့ကိုသာအာနာပါတိမောက်ကိုလာခဲ့တဲ့ချိန်ကြာတာရှိတော်မူခဲ့ပါတယ်ဒီဝေကဒေါ်ရလာပြီမိထူချာသောဝိသေသလက္ခဏာနှစ်ရက်နှင့်ဆိုက်၍မသားပွဲကောင်းလာသောတစ်ပထမအကျဉ်းတန်ခါတဏိပါဒအစီဝေကြီးနှင့်ဘုရားအစဉ်စုလက်မလို့သည့်ဩဝါဒပါတိမောက်ဒေသနာတော်ဟူသည့်သာသနာဝန်ပသာကံပင်ဖြစ်ပါသည်သဗ္ဗပါပတအကရဏံကုသလတာဥပသမထာသစိတ်တပြိယောတပနံဧတံဗုဒ္ဓနာသာသနံသဗ္ဗပါပတယုံမသောတံဟောရင်သမှုအကုသိုလ်စုစုကိုအကရဏံလုံးဝပြောင်းစင်အောင်ရှောင်းခြင်းတမှုမပြုမလို့ရခြင်း၎င်းကုသလတာကုသိုလ်ကောင်းမှုမနများကိုဥပသမထာတဆင့်တဆင့်ရင်းတဲ့ရင်းအောင်မလင့်ပုံတို့ပြည့်စုံစေရခြင်း၎င်းသာသီရာပိယောတပနာမိမိစေရင်ပုတ်တင်ဝင်းသည့်ပြည့်စုံအနေဖြူစင်စေရခြင်း၎င်းဧတံမကောင်းမှုကင်းကောင်းမှုသွင်း၍စေရင်စင်ရောဤသုံးမျိုးသည်ဗုဒ္ဓနာကင်းငါသတ္တူပွင့်တော်မူကြသည်ဘုရားအဆူစုတို့ဤသာသနာလိုရင်းနှုံပြထုံးအရာဖြင့်သုံးရပါစေဆုံးမတော်မူချက်ပါပေတည်းတည်းတည်းကိုစံလပမာစံမြပါရရှိကြပါစေယခုကြီးညိုနာကြကြရမယ်အစီအစဉ်ကတော့ဓမ္မစက်ကြာတရားတော်အစီအစဉ်ဖြစ်ပါလေဓမ္မစက်ကြာတရားတော်ဆိုတာမြတ်စွာဘုရားရှင်ကိုရောမြတ်ဘုရားဖြစ်တော်မူပြီးဒီနောက်နှစ်လကြာမဟာပဂ္ဂရတရားသုံးခုနဲ့ရဲ့ဝါဇုလပြည်နေညနေခင်းကာလမှာကတိတိုင်းဗာရဏသီမြို့အနိဣတိပတနာခေါ်တဲ့မိဂရာဝံပါပေါင်းစုံနဲ့တောရုံမှာတတိဟောင်း၅ရောက်ပြည့်ဆွက်ပြီ၅ပါးတို့အားဟောကြားတော်မူသည့်ဘုရားရှင်၏ပထမဦးဆုံးသောတရားတရားဦးဟူခြင်းဓမ္မစက်ကြာတရားလို့ခေါ်ဆိုပါတယ်ထိုသုတ်တံကိုဓမ္မစက်ကဘောဓနာသုတ်တံလို့ခေါ်ပါတယ်ဓမ္မစက်ကဘောဓနာလို့ဆိုတာဟာသစ္စာ၄ပါးတရားစက်ကိုစတင်နှိုးခြင်းစတင်မုန်းနှင်ခြင်းသစ္စာတရားခန္တီတရားတန်တိတရားပရိယပฏิပပฏิဝေရတရားတို့ကိုစတင်လှဲ့လေဟောတုတ်ခြင်းသီလသမารိပညာသူတော်ကောင်းတရားတို့ကိုစတင်ဟောခြင်းဖြင့်ဆက်လှဲ့တကယ်ဆိုလှဲ့လေခြင်းလို့အသေးပဲရပါလေမြတ်ဗုဒ္ဓဟောသည်မသည်ဓမ္မသာလင်ဖြစ်ပါလေလက်တွေ့လဲကြကျင့်လို့လဲရစိတ်ဓာတ်အသိအတွေးဉာဏ်များအဆင့်ဆင့်မြင့်တက်ကြောင်းတနည်းတကြသဘာဝကြတဲ့အစွမ်းမှန်အမိတ်မဆန်တဲ့ဟောပြောသင်ပြပုချက်ချက်များဟာဓမ္မပဲဖြစ်ပါလေ။တတိယပြင်တော့စက်ကဆိုတာသာသနာပါပဲ။ဓမ္မဖြင့်လက်လေးရဆုံးမခြင်းဓမ္မဖြင့်ဆုံးမဖို့လက်လေခြင်းဆိုတာဟာဓမ္မစက်ကပိုတနာပါပဲ။ဝိတ္တထဂေါရမသီခရစ်တော်ထက်623ခုနှစ်စောပြည့်ဖွင့်မြင်တော်မူခဲ့ပါလေ။လက်ကတိုင်းတပိလို့မျိုးတော်မှာ73နှစ်ကာလပတ်လုံးကာမတုပ္ပါဖြင့်အချင်းကုန်ခဲ့ပါလေခရစ်တော်ထက်994နှစ်စော၍ကာမတုခကိုစွန့်၍တောသို့ဝင်ငါဓမ္မကိုရှားပွေခဲ့ပါလေ6နှစ်တော့ကာလပတ်လုံးမကရတိုင်းသူရုဝေလာဆိုတဲ့တောအုပ်ကြီးထဲမှာအိန္ဒိယနိုင်ငံကြီးရှေ့ဟောင်းတေရိယောဂီပရဘိုက်တို့၏အကျင့်မှန်များကိုအကျဉ်းအကျံမရှိအပြင်းအထန်6နှစ်မြောက်ကျင့်ကြံအထုတ်ခဲ့ပါလေအဲ့ဒီရှိခောအိန္ဒိယယောဂီတို့ဤပြင်းထန်တဲ့ခန္ဓာကိုယ်ကိုနှိမ့်ဆက်တဲ့အကျင့်တွေကတော့စိတ်ဓာတ်နဲ့အသိဉာဏ်တို့ကိုလီဆုံးယုတ်စေ၍ရုပ်ခန္ဓာကိုယ်ကိုလီညှိုးချောက်ပင်ပန်းစေတဲ့အတ္တကိလမတအကျင့်များဖြစ်ပါလေ ကျင့်နိုင်ရောအစွန်းရောက်ခြင်းများကိုကိုယ်တို့အသိဖြင့်ရှောင်ရှားဆောင်ရွက်ခဲ့ပြီးကိုယ်ပိုင်ဤသည့်လမ်းပိတစ်ခုကိုကိုယ်တိုင်ချမှတ်တော်မူခဲ့ပါလေအခြားဆင်းရဲနှင့်တကူရှင်များ၏အကူအညီမပါဘဲမိမိကိုယ်တိုင်ရဲ့ကိုယ်ပိုင်ဉာဏ်ဖြင့်တည်ထွင်ချမှတ်ခဲ့တဲ့ထိုလမ်းစဉ်အသစ်မှာမေစီမပฏิပဒါဆိုတဲ့လက်ကင်၈ပါးအကျင့်တရားပဲဖြစ်ပါတယ်အစွန်းရောက်ခြင်းများကိုရှောင်ရှား၏မေစီမပฏิပဒါအလေလံတရားကိုကျင့်သောအခါမှဓမ္မဥဒ္ဓေါအလုံးစုံကိုအကုန်စင်ပြီးသောတပည့်ညဗုဒ္ဓဖြစ်သူရောက်ရှိတော်မူခဲ့ပါသည်အသက်30ခန်းနှင့်ရှိသောသိဒ္ဓရဂေါရမသည်မဟာသက်ကိရိတရား၃ခုနှင့်ခရစ်တော်ထက်988နှင့်စောရိပ်ဥရဝေလတောအုပ်ထဲကနေရင်စရာမြေကမ်းဂယာမြို့အနီးနေရင်စရာမြေကမ်းရှိနောင်မင်းကြီးမှဓမ္မအလုံးစုံကိုအကုန်စင်ပြီးမြင်တော်မူလို့ကိုယ်တိုင်ကိုယ်ပိုင်ဉာဏ်ဖြင့်ထိုးထင်းပြီးမြင်တော်မူလို့ကိရိတာအားလုံးကိုကျင့်သက်သိရှင်းတော်မူကြလို့သတ္တိကြဒဉာဏ်ကိုရရှိတော်မူသည့်အတွေ့မမသံဗုဒ္ဓအစ်စ်ဖရာအဖြစ်တို့ရောက်တော်မူခဲ့ပါလေ။မဟာသေကရေတရားသုံးခုနှင့်ကဆုံးလာသည့်နေ့မှာဗုဒ္ဓအဖြစ်တို့ရောက်တော်မူပြီးထိုနေ့ဝါဆိုလာသည့်နေ့မှာဓမ္မစက္ကသုတ်ကိုဟောတော်မူခဲ့ပါလေ။ကာတိတိုင်းမျိုးတော်ဗာရဏသီအနိဣတိပရဏမိဂရာယဟူသောတော်ဟုတခုရှိပါလေ။ဝရုဏမြင့်နှင့်အာသီမြင့်နှကုတို့၏ဆုံးရ၌တည်ထားသောမြို့သည်ဝရုဏအာသီမြို့ဗာရဏသီမြို့ဖြစ်ပါလေ။သာသနာ့ဘကာလမှာပွင့်ရတဲ့ပြည်စီကဗုဒ္ဓတို့ဟိမွန္တာနှင့်ဗာရဏသီအသောအပြန်ကောင်းကင်ကြီးဆင်းရဲတက်ရာဖြစ်သောကြောင့်ဣတိပတနာတော်အုံပြည်စီကဗုဒ္ဓတို့ပျော်မွေ့ယုံသားမဟုတ်ဣဘဒ္ဒတက္ကပါတွင်ပွင့်တော်မူခဲ့ကြသောဘုရားမြတ်လေးစုလုံးတို့တရားဥဟောရာသမဆက်လှဲ့ရနေရာဖြစ်သောကြောင့်ဗာရဏသီမင်းအဆက်ဆက်တို့ကသာသမင်းအပေါင်းတို့အားဘေးမဲ့ပြီးအစာကျွေးငွေးမြူထားရာဖြစ်သောကြောင့်မိဂဒါယာလို့ခေါ်ပါတယ်။ယနေ့တော့အဲ့ဒီမိဂရာဝုံမိဂရာဝဏကိုမြန်မာတို့ကမိဂရာဝုံလို့ခေါ်ကြပါတယ်။သို့တော့အိန္ဒိယမှာကတော့ပါရနာထသရဏလို့ခေါ်ပါတယ်။ဘုရားလာတော်မှာဒုက္ခသီးရအကျင့်ဆုံးမြတ်တာအတူချင်းကြအထုတ်ခဲ့စဉ်ကဝတိဝင်းငယ်ပြုခဲ့ကြတဲ့တတိဟောင်း၅ရောက်တို့သည်မိဂရာယတော်သို့ရောက်နေခဲ့ကြပါသည်။မြတ်ဗုဒ္ဓသည်တရားဥကိုရှိဥစွာအာလာရနှင့်ဥရကယတိကြီး၅ရောက်တို့အားဟောရန်ရွေခဲ့ပါသည်။သို့တော်ထိုယတိကြီး၅ရောက်တို့မကြမ်းမီကကွယ်လွန်ခဲ့ကြပြီးဘဝသို့ရောက်နေခဲ့ပြီးဖြစ်သည့်အတွက်သင်္ခဝဲကြီးတတိဟောင်း၅ရောက်စီးကိုတရားဥလှည့်ရခြင်းဖြစ်ပါတယ်။ဝါဇုလာကြီးသည်ထူးမြတ်လာပါတယ်။ကကုမံကောနာကုံကတပဟုရှင်ဖရာသုံးစုတို့ဒီလေးဒီနေ့ဒီအချိန်ဒီနေ့ရဒီတရားကိုဟောတော်မူခဲ့ပါတယ်။ယနေ့ဘုရားဘာသာဝင်သူတော်ရှင်တို့ဤဆရာဂေါရမမြတ်ဗုဒ္ဓဒီလေးဝါဇုလာကြီးနေမှာပင်ဗာရဏသီမိဂရာယမှာပင်ဓမ္မဆက်ကသုတ်ကိုပင်သင်္ခဝဲကြီးတတိဟောင်းတို့အားဟောကြားတော်မူခဲ့ပါတယ်။ဝါရဏသီမိဂရာဝုံဤဝါဇုလာတိညနေခင်းဟာစက်တည်းရှိလှတင့်တယ်လာပါလေခါမဟုတ်ပြီမဲ့တင့်တယ်အားလုံးတို့ဤတင်လုံးကျွပွင့်ရ၏ကဘာသင်္ချေကြမှတောပေါက်လာသောဓမ္မဆက်ကိုဥညွတ်ပူဇော်ကြပါလေလူသားဒီမှာ9ယောက်ကရှိတော်လဲမေးမတွက်နေသောနတ်ပြည်မှာများစုဝေးနေကြပြီမှာစီတောက်ထဲမှာစံပုံညာသိသိထမ်းသည့်အလားဖြစ်ပါဘုဒ္ဓလာတိလာတိဝန်ဒီအရှိလောကရာမထွပြူလာ၏လောကကြီးကိုစတင်နှုတ်ဆက်လိုက်ရာဓမ္မတရင်ကျင်းပရာမိဂရာယတောအုပ်သည်ဘောရောင်တတိဖြူဖြူကွေးကတင့်တယ်လာပါလေအရှိကိုနှုတ်ဆက်ကအနောက်သို့ဆောင်းဆင်းသွားတဲ့ဘာလို့ရာဇာနေမီရောင်ကြီးသည်အားပြော့သွားသည်ဖြစ်၍ရွှေဆန်းလိုက်သည်အလားဝါဝင်ထိန်ကြီးလွင်သောအစင်ရှိတဲ့မိဂရာဝန်သည်ရှင်ရီငွေကြီးရော့ရှက်ပြန်းသည့်အပေါ်ဝယ်နတ်မြမာတို့ဤကိုယောင်ထွတ်တဲ့မြတ်ဗုဒ္ဓဤတရီရပပ၆ပါးသောယုံကြည်တော်ကလွှမ်းမှုကွန်မြူပါရစဉ်ပြင်ဆိုရဟန်းနှင့်အ ਨੇ ကပြိမာဏဝတ်နတ်မြမာတို့မှာစီတိကွမ်းလို့ပိတိတွေရှင်ထုံဆိုးကဝမ်းမြောက်နေကြပါလေမြင့်မြတ်သူတို့သည်မြတ်လို့အပ်သောကြောင့်အမျက်ဆုံးဖြစ်တော်မူသောမြတ်ဗုဒ္ဓသည်အမျက်ဆုံးသောချမ်းသာကိုပေးတတ်သောအမျက်ဆုံးသောတရားကိုစတင်ဟောတော်မူပါသည်ဓမ္မဟူသောစကြီးကိုစတင်နှိုးတော်မူလိုက်ခြင်းဓမ္မစက္ကပေါတနာပင်ဖြစ်ပါသည်ယဟန်တို့
ကိလေသာအနောင်ဘွဲမှာလွံ့မြောက်လို့သောသူသည်အစွန်းတစ်ဖက်ကိုအလွတ်ရှောင်၍အလေအလတ်လန်းကိုလိုက်ရမည်ချောင်ရှားရန်အစွန်းတစ်ဖက်မှာကာမတုခ၌တမက်ဆွေလန်း၍ကာမတုကခံစားရခြင်းသည်ပင်လောကနိဗ္ဗာန်ဟုယူဆ၍ထိုအတက်သာလျှင်အာပံခွန်ဆိုင်အထုပ်နေခြင်းကိလေသာကာမသည်ရှင်တို့ကအာလုံတို့၏အရင်းမြစ်ထိုဒုက္ခ၏အရင်းမြစ်ကိုကိလေသာကာမကိုပယ်တတ်ဖို့ကိုယ်ခန္ဓာကိုနှိမ့်ဆက်မြင်စေခြင်းနဲ့အကျဉ်းထံအထုတ်ခြင်းဤနှစ်ခုတို့ဖြစ်ကြကုန်၏ကာမဒုက္ခကိုအထုတ်ခြင်းနှင့်အနတ်ကိလမထကိုအထုတ်ခြင်းတို့သည်ဉာဏ်ဖြင့်သောကိလေသာထူသောလူညံ့တို့၏အကျင့်ဖြစ်သောအရိယသူတော်ကောင်းလေးဆောင်ရှားသောအသိဉာဏ်မတူကောင်းကျိုးမဖြစ်သည့်အတွေ့သူတော်သူညံ့တို့သည်မကျင့်ကြမကြံကြအာမထုတ်ကြသောအကျင့်အစွန်းရောက်သည့်အကျင့်များဖြစ်ပါလေ။ဒါကြောင့်ယဟန်မန္တမြရှောင်ရှားကြရမည်။ကိလေသာနှင့်ဒုက္ခမှလွတ်မြောက်လိုသူတိုင်းသည်မြစ်ကြီးမှပြိပရာဟုသည့်အစွန်းလောအလေလန်းကိုလိုက်နာကြရမည်။ဒီအစွန်းလောအလေလန်းစဉ်၌အင်္ဂါ၈ပိုင်းရှိရသတ်မှတ်ထားပါ။အဲ့ဒီအင်္ဂါ၈ပါးတို့မှသမ္မာဒိဋ္ဌိငါဆိုရသည့်ဤကိုယ်ထဲ၌အရှိတရားတို့ကိုအရှိတိုင်းအဖြစ်အတိုင်းအမှန်တိုင်းသိခြင်းဟူသည်ငါပြောက်သည့်အမြင်သည်အမြင်မှအာလုံတို့၏အခြေခံဖြစ်သည်မာမသင်္ကပ္ပငါကိုပယ်ဖြောက်အရှိအမှန်တို့အမြင်ရောက်သောပုဂ္ဂိုလ်သည်ငါအတွက်မကြံသူကောင်းကျိုးကောင်းစွာသေဖို့ကိုဆင်းရဲသူကိုကူညီဆောင်ရှောက်ဖို့ငါအကျိုးစွန့်လို့ဖို့ကြံစည်ရတာနေခြင်းသည်မှန်သောအကျင့်မာမသင်္ကပ္ပဖြစ်ပါသည်ဒီမှန်သောအမြင်မှန်သောအကျံတို့နဲ့ဉာဏ်ပညာကဥဆောင်ပါれ။တမဝါစာအမြင်တို့မှန်သောသူသည်မှန်သောယုံသားသောယဉ်ကျေးသောသိမ်မွေ့သောသိခင်ဉာဏ်မှုကိုအားပေးသောအကျိုးရှိသောအမြတ်လက်ခံတဲ့စကားကိုပြောဆိုပါသည်။အဲ့ဒါတမဝါစာပါပဲ။ပမ္မကမ္မန္တသတ်ခြင်းခြင်းစေခြင်းမပြုသူတစ်ပါးတို့အသက်အိုးအိမ်ကိုကံကွယ်ဆောင်လျှောက်ပြီးကိုပြုခြင်းခိုးဝဲလူရဲ့ခြင်းမပြုသူတစ်ပါးစီပေါင်းဥစ္စာတူတည်းရေကိုသာပြည့်ခြင်းကာမဂုဏ်၅ပါးတို့နဲ့စိမ့်မဲ့ကမ်းမဲ့အလုံးအကျိုးလိုက်စားခြင်းမရှိဝတ္ထုကာမနဲ့ကိရိတာကာမကိုလူမှုကျင့်ဝတ်တို့ဖြင့်စနစ်တကျထိမ့်သိမ်းဆောင်လျှောက်ခြင်းသည်မှန်သောအပြည့်ကင်းသောကုအမှုရာသမ္မာသင်သမ္မာကမ္မန္တဖြစ်ပါလေ။သမာဇီဝအမြင်အတွေ့အပြောအလုတ်မှန်သောသူဟာသူအသက်ကိုတတ်ချင်းမြင်စေ၍သူအသက်ကိုတတ်ဖြတ်မြင်စေ၍မိမိအသက်ကိုမမွေးသူပစ္စည်းကိုခိုးခွက်လူရဲ့လင်ညာအလွယ်ဆုံးစားပြီး၍မိမိအသက်ကိုမမွေးအစိတ်လက်နဲ့အသားစားတတ်တော်မူရဲ့ဆေးဝါးပြိတ္တစာတေးကြုံအယောင်းဝယ်ပြီး၍မိမိအသက်ကိုမမွေးအထက်ပါမမှန်သောအသက်မွေးခြင်းတို့ကိုရှောင်ရှားဖယ်ရှား၍နေခြင်းသည်ပင်မှန်သောအသက်မွေးခြင်းဆိုတဲ့တမ္မာအာဇီဝဖြစ်ပါလေအမဝါယမမံကံသောအထုတ်ခြင်းမံကံသောအထုတ်ခြင်းဟူသည်မိမိ၌မဖြစ်သေးသောကိလေသာနှင့်အကျင့်ဆုံးများကိုမဖြစ်အောင်ကျူတင်တန်းစီနိုင်သောစိတ်ဆွမ်းဤတစ်မျိုးဖြစ်ပြီးသောကိလေသာနှင့်အကျင့်ဆုံးများရှိရင်ခြင်းမဲ့ပယ်ရှားဖို့အထုတ်နိုင်သောစိတ်ဆွမ်းဤတစ်မျိုးမိမိမှမရှိသေးသောအကျင့်ကောင်းစေကောင်းများအတွေ့အမြင်ကောင်းများကိုရှိလာဖြစ်လာအောင်ပြုစုပြောထောင်နိုင်စွမ်းရှိသောစိတ်ဓာတ်ခွန်အားတမျိုးမိမိ၌ရှိပြီးဖြစ်ပြီးသောဇယက်ကောင်းအကျင့်ကောင်းအတွေးခေါ်ကောင်းအသိအမြင်ကောင်းများကိုဆွေးနွေးအောင်တိုးပွားအောင်အားထုတ်နိုင်စွမ်းရှိသောစိတ်ဤစွမ်းဤဓာတ်တမျိုးဤဖော်ပြပါစိတ်ဤစွမ်းဤခွန်အား၄မျိုးကိုအလုံးချနေခြင်းကိုမှန်တန်သောအားထုတ်ခြင်းသမ္မာဝါယာမခေါ်ပါသည်သမ္မာတတိလူဤကိုယ်နှုတ်စိတ်အမူအရာတို့မှာအဆောင်အလျှောက်ရှိမှကိလေသာနှင့်ဒုစရိုက်တို့ဝင်ရောက်ခွင့်မရမှာဖြစ်ပါတယ်။ကိလေသာယံသူနှင့်ဒုစရိုက်လူစုတို့ကိုကိုယ်နှုတ်စိတ်แท้သို့ဝင်မလာအောင်စနစ်တကျကန့်ကွယ်ဆောင်ရှောက်မှုသည်သမ္မာတတိပင်ဖြစ်ပါတယ်။တတိဆိုတာဟာကိုယ်နှိတ်တို့ရဲ့အဆောင်အလျှောက်ပါပဲ။ဒါကြောင့်ကိုယ်နှုတ်စိတ်တို့ဤလှုပ်ရှားမှုပြုမူမှုမှန်မြအတိုင်းကိုကောင်းစွာစောင့်ကြည့်ခြင်းဟာစောင့်ရှောက်ခြင်းဟာသမ္မာပတိဖြစ်ပါတယ်။သမ္မာသမารိ သောမြောက်သမာပယံပဒပြန့်ကျဲပြီးလွှားနေတဲ့စိတ်ကိုအာယုံကောင်းတစ်ခုပေါ်မှာစီကံကြထိန်းထားနိုင်သောစိတ်စွမ်းဤတစ်မျိုးကိုသမ္မာသမာဓိခေါ်ပါလေစိတ်ဤစီကံစိတ်ဤအရှင်သခင်ပါပဲပုဂ္ဂိုလ်ဤလူတဘာဝစေသူများကိုဖယ်ရှားမိလူတဘာဝစေရဲ့ကောင်းများကိုဖော်ထုတ်မိဓမ္မအားလုံးကိုအလွန်ထူးခြားထင်ရှားသည့်ဝိသေသလက္ခဏာရှိသည့်ဓမ္မစကတရားတော်ကိုအရိယာဖြည့်ရည်မျှော်တွေးအထုနေကြသောဝိပဿနာယောဂီတို့အတွက်သာမဟုတ်ပါဘဲနေ့စဉ်လူနေမှုဘဝအစင်းမြင့်မြင့်နှင့်ငြိမ်းချမ်းသာယာစွာနေထိုင်၍အဖက်ဖက်မှအသက်မွေးမှုနေထိုင်မှုပေါင်းသက်ဆက်ဆံမှုအကျင့်စာရိတ္တအသိစိတ်အတွေးခေါ်တိုးတက်ဖွံ့ဖြိုးရည်တို့ကိုမျှော်လင့်လိုလားကြသောတိုင်းသူပြည်သားလူသားအားလုံးတို့အတွက်စကိုင်းတိုင်းရေဝပြည်ပြားမှုတည်ဆောက်ရေးအဖွဲ့ကဓမ္မစက်ကတရားတော်ထွန်းစားပြန့်ပွားရေးကိုတိုင်းလုံးအနဆောင်ရွက်နေကြောင်းကောင်းစွာသတင်းကောင်းပန်းအပ်ပါလေ။မြေကြီးမှပြိပရာဟူသောမေခင်တရား၈ပါးသည်သီလသမာဓိပညာပင်ဖြစ်ပါသည်။သီလဟူသည်ကိုယ်တို့ဤစည်းကမ်းသမารိဟူသည်စိတ်ဤစည်းကံပညာဟူသည်စိတ်ဤအတွင်းအညီပညာကိုစေတောသုတ်သင်သောနိလမြာဖြစ်ပါသည်။မေခင်ရှင်ပါသိခာသုံးပါးကျင်တရားတို့ကိုကျင့်ကြံအထောက်ချင်းဖြင့်ဒုက္ခသစ္စာကိုထိုးထွင်းသိမြင်လာမယ်။သမုဒယသစ္စာကိုပယ်ရှားနိုင်မယ်။နိရောဓသစ္စာသို့ဆက်ရောက်မျက်မှောက်ပြုလာနိုင်မှာဖြစ်ပါသည်။ဒုက္ခဟူသည်ခန္ဓာတို့ဤဖြစ်ခြင်းရင်ကျက်ခြင်းပေါက်ပြန်နှိမ့်ဆက်ခြင်းအလိုမပြည့်ခြင်းဖြစ်သူတို့နှင့်ကွဲကွာရခြင်းမုန်းသူတို့နှင့်လက်တွဲရခြင်းစတဲ့ယုံနံတို့၏သဘာဝပင်ဖြစ်ပါသည်။သမုဒယဆိုတာကာမ၌တက်မဲ့သောတဏ္ဏခန္ဓာ၌၎င်းဘဝ၌၎င်းတက်မဲ့သောတဏ္ဏဘဝမရှိဟုသောအယူဝါဒ၌တက်မဲ့သောတဏ္ဏဤတဏ္ဏတို့ကောင်းဆောင်တဲ့ကိလေသာသည်သမုဒယဖြစ်ပါသည်။နိရောဓဆိုတာသမုဒယ၏ချုပ်ခြင်းဒုက္ခ၏ချုပ်ခြင်းပင်ဖြစ်ပါသည်။မေကဟူသည်နိရောဓသို့သွားတော်လမ်းကြောင်းဤကသမားဤပညာမေကင်ရှင်းပါခြင်းတရားပင်ဖြစ်ပါသည်။သို့ဖြင့်ခန္ဓာ၅ပါးသည်ဆင်းရဲရာအမှန်ဒုက္ခသစ္စာတဏှာသည်ဆင်းရဲကြောင်းအမှန်သမုဒယသစ္စာတဏှာချုပ်ခြင်းသည်ဒုက္ခချုပ်ကြောင်းအမှန်နိရောဓသစ္စာမေကင်ရှင်းပါသည်နိရောဓသို့ရောက်ကြောင်းအမှန်မေကသစ္စာတို့ဖြစ်ကြပါလေ။မေကင်ရှင်းပါတရားသည်ဉာဏ်မျက်လုံးကိုဖြစ်စေနိုင်၏ထိုးထွင်းသည့်ကိုဖြစ်စေနိုင်၏ထူးခြားသောအသည့်ကိုဖြစ်စေနိုင်၏ငြိမ်အေးမှုကိုဖြစ်စေနိုင်၏နိဗ္ဗာန်ကိုမြင်စွာနိုင်၏ဗောဓိဉာဏ်ကိုဖြစ်စေနိုင်၏ခန္ဓာ၅ပါးဟူသည်ဒုက္ခအမှန်သိသောသစ္စာဉာဏ်ခန္ဓာ၅ပါးသည်ဒုက္ခဟုအမှန်သိသောသစ္စာဉာဏ်ဤဒုက္ခကိုထိုးထွင်းသိရမည်ဟုလုံရမည်ဟုကိစ္စကိုသိသောညာခန္ဓာဒုက္ခသစ္စာကိုသိပြီးသည်ဟုကိစ္စပြီးစီခြင်းကိုသိသောညာဤသို့လင်ဒုက္ခနှင့်သစ္စာညာကိစ္စညာကတညာအာဖြင့်ညာသုံးပါတဏ္ဏသုံးပါသည်သမုဒယဟုအမှန်သိသောသစ္စာညာသမုဒယကိုပေးရမည်ဟုသိသောကိစ္စညာပယ်ပြီးလျင်ပယ်ပြီးပြီဟုသိသောကတညာအဖြင့်သမုဒယသစ္စာ၌ဉာဏ်သုံးပါတဏှာနိရောဓကိုတဏှာနိရောဓကိုတဏှာနိရောဓဒုက္ခနိရောဓကိုဒုက္ခနိရောဓဤသို့လျှင်နိရောဓဟုအမှန်သိသောသစ္စာဉာဏ်အဲဒီနိရောဓနှမျိုးကဆက်ရောက်ရမည်ပန်းတိုင်းဟုသိသောကိစ္စဉာဏ်နိရောဓသို့ရောက်ပြီးလျှင်ရောက်ပြီးပြီဟုသိသောကတဉာဏ်အဖြင့်နိရောဓသစ္စာ၌ဉာဏ်သုံးပါမေကေရှိပါခြင်းတရားသည်និရောဓသို့ရောက်ကြောင်းလမ်းမှန်ဟုသိသောသစ္စာဉာဏ်မေကေခြင်းတရားများကនិရောဓအရောက်ရှောက်ရမည်လမ်းဟုသိသောကိစ္စဉာဏ်မေကေလမ်းကိုရှောက်ပြီးនិရောဓသို့ဆက်ရောက်ပြီးလျှင်ရှောက်ပြီးပြီးဆက်ရောက်ပြီးပြီးဟုသိသောကတ္တဉာဏ်အားဖြင့်မေကသစ္စာ၌ဉာဏ်သုံးပါဒီလိုလေသစ္စာတစ်ပါးစီတစ်ပါးစီ၌သစ္စာဉာဏ်ကိစ္စဉာဏ်ကတ္တဉာဏ်အပြင်ဉာဏ်သုံးပါးစီဖြစ်ခဲ့ရာသစ္စာ၄ပါးမှဉာဏ်စဉ်၁၂ပါးဖြစ်ပါတယ်။မြတ်ဗုဒ္ဓကသူဤတပည့်ဟောင်း၅ယောက်တို့အာ
ဤသစ္စာ၄ပါးတို့နှင့်ဆန္ဒပါသောဉာဏ်အမြင်မကြည်လင်သေးမိကငါသည်ဘုဒ္ဓဖြစ်ပြီးဟုမတည်ညာနိုင်ခဲ့သေး။ယခုကသစ္စာ၄ပါးနှင့်ဉာဏ်ဖြင့်ဆန္ဒပါတို့အမြင်ကြည်လင်စွာဖြစ်ပေါ်ခဲ့သည်ဖြစ်ခြင်းကြောင့်တတ္တလောကတစ်ခုလုံးနှင့်ငါသည်ဘုဒ္ဓဖြစ်ခဲ့ပြီးဟုဝန်ခံနိုင်ခဲ့ပြီးပညာနိုင်ခဲ့ပြီးဟုမိန့်ကြားတော်မူခဲ့ပါလေ။ဓမ္မဤမိန့်ကြားသည်မှာယခုကငါဖျားမှာသစ္စာ၄ပါး၌ဉာဏ်ဓတနာဆင်းပါးထင်ရှားဖြစ်ခဲ့ပြီးဤဉာဏ်ဓတနာသည်မပြည့်မစည်ခိုင်မြဲစွာဖြစ်ခဲ့ပြီးစိတ်အစင်းသည်ဥပါဒံဆွဲ၄ပါးမှကောင်းစွာလွန်မြောက်ခဲ့ပြီးဤပฏิတန်တိနှင့်ဘဝသည်နောက်ဆုံးဖြစ်၏နောက်တပံပฏิတန်ဤဘဝငါမှမရှိတော့၏သစ္စာ၄ပါးတရားဤကုန်တည်ဆုံးသောအခါငါဘာသောပိစဝေကီတိဟောင်းတို့အရှင်ကွန်းတင်ညသည်ဒိဋ္ဌိဝိသိကိစ္စသီလပဒပရမသသံယောဇဉ်၃ပါးအကျဉ်းမရှိပယ်ဖြတ်တော်မူ၍သောတာပန်ဖြစ်ခဲ့ပြီးယဟန်ပြုတော်မူပါသည်စေတဝလတေတသောအပြည့်ရှိနတ်မြမပေါင်းတို့သည်ဝါမြောက်လွန်၍ကြွေးကြောသောအတန်းဤဘဝလျံအောင်ညာခဲ့ပါသည်ဘာပတူမြေကြီးသည်ပြင်းစွာလှုပ်၍ကောင်းချီးပေးပါသည်နတ်မြမတစ်ဆက်ရှိကလေးတို့တရားသိမြွတ်တန်ဝင်ကြပါသည်ဘောရမမြတ်ဗုဒ္ဓဤတရားဥ၌တရားဥနာသူလူသား၅ယောက်ရှိရာနိဗ္ဗာန်ကိုဥစွာမြင်သူသောတာပန်ဥစွာဖြစ်သူယဟန်ဥစွာပြုသူကရှင်ကွန်းတညဖြစ်ပါれဓမ္မစကြဝဠာတရားတော်သည်ဥယုံနမကထူလဲထူပါれဗုဒ္ဓဘာသာနာနှင့်ယဟန်သက်တော်ရှိရှင်ကွန်းတညကိုသောတာပန်ဥစွာဖြစ်စေခဲ့ပါれနိဗ္ဗာန်ကိုဥစွာမြင်စေခဲ့ပါဗုဒ္ဓသာသနာဝေယဟံဥလီဖြစ်စေခဲ့ပါလေတရားဥဓမ္မဆက်ဟောမြတ်ရာနေကိုဓမ္မနေသံဃနေလို့ခေါ်ဆိုရမှာဖြစ်ပါတယ်ဓမ္မယရဏနေသံဃယရဏတို့စတင်ပေါ်ပေါက်ရနေဟာတရားဥဓမ္မဆက်ဟောမြတ်သည့်ဝါဆိုလာပြီနေပဲဖြစ်ပါလေဓမ္မဆက်ဇာတိသနာတော်သည်ဗုဒ္ဓသာသနာဝဝိသေသလက္ခဏာဒေသနာဖြစ်ပါအစလုံးမရောက်ခြင်းမြတ်တညီညွတ်သောခြင်းစဉ်ဖြစ်ခြင်းကိုယ်ချင်းစိတ်တအပညာတွေးခေါ်တို့ကိုတုတ်တက်ရင့်ကျက်စေနိုင်ခြင်းဝိပဿနာယောဂီတို့နိဗ္ဗာန်အတွက်သာကျင့်ရသောထက်တန်းခြင်းစဉ်တရားမျိုးမျှတာမဟုတ်ပဲလူသားတိုင်းနေ့စဉ်လူဘဝအတွင်းလူကျင်ဖို့လူနေမှုလူဘဝကြိုးစီပွားတို့ကိုအမျိုးမျိုးတုတ်တက်စေနိုင်သောဘဝကျင့်စဉ်တစ်မျိုးလည်းဖြစ်ပါれသို့ဖြင့်ဤမျှမှုများ၏ထက်တန်းကြတဲ့ဓမ္မစကြာတရားဒေသနာတို့ကိုစကိုင်းတိုင်းတိုင်းလုံးပြန့်နှံ့စေကြုံသမကမြန်မာတနိုင်ငံလုံးတကမာလုံးပြန့်နှံ့စေဖို့စကိုင်းတိုင်းဓမ္မစက်ကြာပြန့်ပွားရေးအဖွဲ့ကဓမ္မစက်ကြာပြန့်ပွားရေးအစည်းအဝေးကိုတရားချက်ကသူတော်စင်တို့အတွေ့ဖြန့်ချီလိုက်ရပါသည်ပြည်သူစံကပေါ်မှာချမ်းမြသရရှိကြပါစေ
Oh, my God.